ဆရာနာရှင်စန့်ကျင်ဆန္ဒပြသမိတ်တွေနိုင်ငံတော်ကမြို့ရထုံမြင့်မြတ်မှာဒီနေ့ဆက်လက်ဖြစ်ပွားခဲ့ပြီးတော့သကိုင်းတိုင်းတမူးမြို့မှာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင့်လူတဦးသေဆုံးခဲ့ပါတယ်။ဒါပြင်မန္တလေးမြို့မှာလည်းဒီနေ့မနက်စောပိုင်းကဘုံးလုံးပောက်ကွဲခဲ့လို့တယောက်တန်းအရသွားခဲ့ပါတယ်။ဒီအချိန်ဒီအပြည့်စုံကိုတော့ကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဟာဒီနေ့မှာလည်းနိုင်ငံတော်နေရာအနှံ့ကမြို့တွေမှာပုံစံမျိုးစုံနဲ့ဆက်လက်ဖြစ်ပွားခဲ့ပါတယ်။ရိုင်းနိုင်တွင်ကမုံရရေဦးစလင်းကြီးကလေးကတာစတဲ့မျိုးတွေမှာတော့အစုပေါင်းဆိုင်ကဲတပိတ်အာယုံဦးတပိတ်အစိမ်းအောင်နေဆန္ဒပြတပိတ်ရှင်လင်းမြေကန်စဲပပုလက်ရတပိတ်စတာတွေကိုဆင်နွှဲခဲ့ကြပါတယ်။ပြီးခဲ့ရပိုင်းတွင်ကဆန္ဒပြတဲ့သူတွေနဲ့စစ်တပ်နဲ့ရဲတပ်ဖွဲ့တွေအကြီးအကျယ်ထိခိုက်တွေ့ခဲ့ကြတဲ့တမူးမျိုးမှာတော့ခရိုင်ရဲရုံးရှိကဆိုင်ကဲစီးလာတဲ့ပြည်သူမျိုးကိုစစ်တပ်ကပစ်လို့တယောက်သေးဆုံးသွားခဲ့ပါတယ်။အရှလမ်းမှချင်းသေးလေးကောင်ဒီဆိုင်ကဲမောင်းနေစဉ်အလောင်းပြားလမ်းပေါ်ရှိခရိုင်ရဲစခန်းရုံးကနေတနက်နဲ့လမ်းပစ်တာမှာအာရှလမ်းစွန်းလောင်းတမယုံအနီးမှာကိုထွန်းနှုံးဆိုတဲ့နန်းဖာလုံးနေတဲ့အရသာတူတည်ဆုံးခဲ့တယ်လို့တမှုဒေသခံကပြောပါတယ
်။ဟာတယောက်တော့ကြတော့ရပါနေလေ၃နာရီလောက်ကသူကလမ်းမနေပါခရိုင်ရုံးရှိကနေချက်သွားတာပေါ့နော်။အေးအဲ့ဒါလမ်းပစ်တော့
စနပြသပိတ်တီအားကောင်းတဲ့မန္တလေးမြို့မှာတော့ဒီနေ့မနေ့အစောပိုင်း၉နာရီလောက်ကဘုံတလုံးပောက်ကွဲခဲ့ပါတယ်။ဒီအချိန်လေးနဲ့ပတ်သက်ပြီးတော့မန္တလေးမြို့ကတူကအခုလိုရှင်းပြပါတယ်။
စစ်တဲ့နေရာက26 28ကြာစစ်တပ်ကလမ်းရဲ့နောက်ဘက်ရဝတီပန်းရဝတီပန်းရှိကိုစိုက်ခဲ့တဲ့ဒီနဲ့တယောက်ကလာပြီးတော့နောက်ဘက်လူကသိပြီးတော့အဲ့တဲ့ကိုကျွတ်ကျွတ်ကြီးမဲနဲ့ထုတ်ထားတဲ့ထုတ်ခဲရနေပြီးတော့စစ်ထဲသွားတယ်စစ်တော်ကပေါက်ကွဲသွားတော့ကျွတ်ကျွတ်ကြီးတယောက်တည်းကအဲ့ဒီမှာအဲ့အဆုံးပြစ်သွားတဲ့လူကစိုက်ခဲ့နဲ့စိုက်ခဲ့ကိုပြန်တက်ပြီးတော့တောက်ဘက်ကိုမောင်းသွားတယ်ဗျာလောက်ကြိုးလေးတယောက်ပဲထိခိုက်ပါတယ်စက်တက်လောက်ကြိုးလေးတော့တနေ့
ဒီလိုဘုံပေါက်ကွဲမှုတွေဖြစ်ပွားခဲ့ပြီမဲ့လဲမန္တလေးမြို့မှာတော့ဒီနေ့ဗမာနိုင်ငံလုံးဆိုင်ရာចောင်းသားသမဂများအဖွဲ့ချုပ်ရန်နာဘုံတက္ကသိုလ်ចောင်းသားသမဂဘုရားကြီးငင်းငယ်ရေးတပိတ်တပ်ပဝရီလူလူစစ်ចောင်းအထကခွန်ចောင်းသားចောင်းသူများစရာတွေပါဝင်တဲ့တပ်ပေါင်းစုတပိတ်စစ်ចောင်းကဆရာနာရှင်စံကြီးဆန္ဒပြခဲ့ကြသလိုချမ်းသာသာစီမျိုးနယ်တွင်မှာလဲចောင်းသားတွေနဲ့ပြည်သူတွေပေါင်းပြီးတော့အောင်တပြေတော်လိုင်းရေးတပိတ်စစ်ចောင်းတွေကိုဆင်နွှဲခဲ့ပါတယ်ဒါပြင်မနေ့တုန်းကစစ်ကောင်စီဘက်ကလူစုခွဲနေတဲ့နောက်ကိုခံလိုက်ရတဲ့မြားတောင်တပိတ်စစ်ကြောင်းကလည်းဒီနေ့မှပျောက်ကြားစနစ်နဲ့လမ်းပေါ်ထွက်ပြီးတော့ဆန္ဒပြခဲ့ကြပြီးတော့အောင်မြင်စွာလူစုခွဲနိုင်ခဲ့ပါတယ်။ရန်ကုန်မှာဆိုရင်လည်းစမ်းကြောင်းဗဟန်တာကိတဗုဒ္ဓထောင်မြောက်ကလာတောင်ကလာတာမွေစုလီအင်းစိန်မင်္ဂလာတုံလှိုင်းမင်္ဂလာတောင်မြို့စတဲ့မြို့နယ်တွေမှာအာယုံဦးတပိတ်အတာဦးတပိတ်အသိအောင်နေဆန္ဒပြတပိတ်လူမဲ့တပိတ်အာသာနီဝိညာဉ်တပိတ်မျက်နှာဖုံးတပိတ်စတဲ့တပိတ်ပေါင်းစုံကိုဆင်နွှဲခဲ့ကြပြီးတော့ချေကုန်းတိုင်းဂုံးကြော်တရားပါဝင်တရားတချို့မှလည်းဆရာနာရှင်စနစ်ကြာဆုံးပါစေအာဂါနီမျိုးတည်ယုံမရှိအကြမ်းဖက်မှုဆက်ချင်းရဆတဲ့စာတမ်းတွေပို့စာတွေချိတ်ဆွဲပြီးတော့စစ်ကောင်စီအုပ်ချုပ်တာကိုလုံးဝလက်မခံကြောင်းဆန္ဒပြခဲ့ကြပါတယ်။ကချင်ပြည်နယ်ဘက်မှာလည်းမိုးကောင်းမိုးညင့်ဖားကန့်စတဲ့မြို့တွေမှာဆန္ဒပြခဲ့ကြပြီးတော့ဖားကန့်မြို့ကသပိတ်စစ်ကြောင်းကိုတော့စစ်တပ်နဲ့ရဲတပ်ဖွဲ့တွေကလူစုခွဲနေနေတာရှိခဲ့တယ်လို့ဖားကန့်မြို့ကတူက VOE ကိုပြောပါတယ်။
ဒီဆန္ဒစပြတဲ့အချိန်မှာတော့ရဲနဲ့တပ်ကသူကမှုပြင်ဆင်တယ်ပေါ့နော်သူကမှုပြင်ဆင်တယ်ဟိုခါတိုင်းဆိုတော့အိမတ်ပါရစစ်ကြောင်းကကြောက်ဝိုင်းဟိုနှစ်ပတ်သုံးပတ်ပေါ့ဗျအလူပတ်တာပေါ့ဒီကတော့သူတို့အဲ့ဒီအခြေအနေကြီးတွေ့တဲ့တပတ်သေးပတ်တယ်တပတ်သေးပတ်တယ်သူတို့လက်ဆင်လာတယ်တပတ်သေးပတ်ပြီးကျွန်တော်တို့ဒီဆန္ဒကြည့်ကြတဲ့လူကြီးကလူစုခွဲတယ်ပေါ့နော်လူစုခွဲပြီးတော့သူကိုကိုလန်းကိုပြန်ကြတယ်အဲ့တော့ဖက်ကြီးခါရတာမျိုးကြီးပြစ်ခတ်ခါရတာမျိုးကြီးမရှိဘူးအခုကျွန်တော်တို့ဖာကမှာကျတော့အရင်လိုမျိုးအားလုံးဆန္ဒပြတဲ့တပိတ်စစ်ကြောင်းအားလုံးကဖာကကိုစုပြုတ်ပြီးတော့မလာတော့ဘူးကိုလွာကိုဒီတာကိုစမော်ဒီမှာပဲအဲသူကိုကြီးကိုဟာနဲ့ကိုဆန္ဒပြကြတယ်ပေါ့နော်အဲတချို့လွာတွေမှာဒီလိုဆိုလို့ရှိရင်ဒီဖိုင်တောင်တက်မှာဆိုလို့ရှိရင်ကျတော့အချိန်ကဥကြီးစာအုပ်ကြီးရှုပ်ပွဲလုပ်တယ်ပေါ့နော်အဲပြီးလို့ရှိလို့ရှိရင်ဒီရုပ်ကြည်ကြီးမတုံးကြဘူးဒါတရုတ်နိုင်ငံကိုစာလို့မရှိပေါ့တရုတ်အလံကြီးရှုပ်တာလို့ဒါမျိုးကြီးလုပ်တယ်
ဒါပြင်တနင်္လာရီတိုင်းအတွင်းကတဝဲနဲ့လောင်းလုံမျိုးတွေမှာလည်းမြို့ကန်တွေကဒီနေ့မှဆိုင်ကယ်စီးသပိတ်တွေခြိတက်ဆန္ဒပြတာတွေလှုပ်ပြီးတော့ဆရာနာသိမ့်မှုကိုလက်မခံကြောင်းဆန္ဒပြခဲ့ကြပါတယ်။ဒါပြင်နိုင်ငံတော်ကပကံမိထီလာမြင်းကြံမိုးကုတ်ပလိတ်တောင်ကြီးမော်လမြိုင်ပေါင်မှုတုံဖအန်းပသိမ်ရေးကြီးတောင်ငူဖြူကညွတ်ကွင်းဇရဝတီစတဲ့မြို့တွေမှာလည်းဆရာနာရှင်စံကျင်ဆန္ဒပြတပိတ်တွေကိုပုံစံမျိုးစုံနဲ့လုပ်ခဲ့ကြပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်နှစ်လကျော်လာပြီးတဲ့အချိန်ထိနိုင်ငံတော်ကဆန္ဒပြပွဲတွေကို ဖြစ်တဲ့နဲ့ရဲတပ်ဖွဲ့ကပြစ်ခတ်နေနေတာတွေကြောင့်ဒီဆုံးသူဟာခွင်ရာကျော်သွားခဲ့ပြီဖြစ်ပြီးတော့သနာပြတဲ့သူထောင်ထဲချပြီးတော့လဲဖမ်းဆီးခံထားရပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ